Bangladesh နိုင်ငံရဲ့မူရစ်ဆေးဝါးနှိမ့်နှင်းရေးလုပ်ရည်နဲ့ပတ်သက်ပြီးစိုးရိမ်ခြင်းဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကဇွန်13ရက်စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။ Bangladesh လုံခြုံရေးတပ်ဖွဲ့တွေကြောင့်မေလအစောပိုင်းကလူပေါင်း149ဦးမကသေဆုံးပြီး 21,000 ဖမ်းဆီးခံခဲ့ရတဲ့ Bangladesh နိုင်ငံတော်မှမူရစ်ဆေးတံပြန်ဆုပ်ရှားမှုသတင်းတွေကြောင့်စိုးရိမ်ခြင်းဖြစ်ရကြောင်းအမေရိကန်နိုင်ငံရဲ့ပြောခွင့်ရဟာဇာနျူးယော့ကအဲ့ဒီကြေညာချက်မှာဖော်ပြထားတာပါ။ဥပဒေမဲ့သက်ပြတ်မှုတွေနဲ့ပတ်သက်ပြီးခိုင်လုံတဲ့သတင်းတွေကိုပွင့်လင်းမြင်သာစွာစစ်စစ်ချာချာစုံစမ်းစစ်ဆေးဖို့လည်းတိုက်တွန်းထားပါတယ်။တရားမဝင်မှုရေးဆေးပြဿနာဟာတစ်ကမ္ဘာလုံးအတွက်အန္တရာယ်ရှိနေပေမဲ့ကင်တွယ်တဲ့နေရာမှာလူခွင့်ကိုလေးစားလိုက်နာဖို့နိုင်ငံတကာစံနဲ့ရောဘင်္ဂလားဒေ့ရှ်ဖွဲ့စည်းပုံဥပဒေနဲ့ပါကိုက်ညီအောင်ဆောင်ရွက်တဲ့နဲ့ဘင်္ဂလားဒေ့ရှ်အနေနဲ့လိုက်နာရမယ့်လူခွင့်တွေကိုအပြေအဝလိုက်နာမှုရှိဖို့မျှော်လင့်တယ်လို့လည်းအဲ့ဒီကြေညာချက်မှာရေးသားထားပါတယ်။